စကိုင်းတိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားချေးရွာအနီးကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်စခန်းကိုမြန်မာစစ်တပ်ကသိမ်းပိုက်ထားပြီးတပုံတွေကိုအိန္ဒိယပဲတိုက်ထုတ်လိုက်ပြီလို့အိန္ဒိယသတင်းတရမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကတပ်ဖွဲ့ဝင်အင်အား900ကျော်နဲ့အိန္ဒိယတပုံအုပ်စုပိုးအောင်နေရာတွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီးNSNK ဌာနချုပ်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းသိမ်းပိုက်ခဲ့တာလို့ Deccan Chronicle သတင်း website မှာဖော်ပြတာဖြစ်ပါတယ်။အိန္ဒိယသဘုံအဖွဲ့ဖြစ်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့စခန်းတွေထဲကနိုင်ငံသားမဟုတ်သူတွေသဘုံတွေကိုလက်ခံမထားဖို့မြန်မာစစ်တပ်ရဲ့ညွှန်ကြားချက်ကိုမလိုက်နာတဲ့အတွက်အခုလိုသိမ်းလိုက်တာဖြစ်တယ်လို့လွန်ကျွေးဆိုင်ရာအာဏာပိုင်သတင်းရှင်းပြတွေကိုကိုကပီ Deccan Chronicle မှာဖော်ပြပါတယ်။မြန်မာဘက်ကလက်နက်ခရံအများအပြားကိုလည်းသိမ်းဆည်းရမိကြောင်းဖော်ပြပါတယ်။နာဂသဘောအဖွဲ့ကိုအိန္ဒိယဘက်ပြန်သွားဖို့မြန်မာစစ်တပ်ကညွှန်ကြားပြောဆိုခဲ့ပြီးစစ်ရေးအရာတိုက်ခိုက်ခဲ့တာမျိုးမရှိဘူးလို့လည်းလုံခြုံရေးသတင်းရှင်မြစ်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ကသဘောအဖွဲ့တွေကမြန်မာနိုင်ငံတည်းမှာအခြေချပြီး NSNK စခန်းတွေကိုတုံးနေကြတယ်။မြန်မာဘက်မှာအိန္ဒိယသဘောအနည်းဆုံး2000လောက်ရှိမယ်လို့လည်းလုံခြုံရေးအေဂျင်စီတွေကယူဆထားကြပါတယ်ရှင်။